ကျမကစုမော်ပါရှင်။အရသာဆိုးရလက်ထက်နိုင်ငံရေးအကျဉ်းသားဥယေယာနဲ့ချီပြီးဆက်ရှိနေသေးတဲ့အပေါ်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုသူတို့အရေးယူခံရတဲ့အပေါ်ဝေဖန်သုံးသပ်ချက်တွေကိုပြောပြပေးကြပါမယ်။ဒီမိုကရေစီနဲ့လူ့ခွင့်ရေးဦးစားပေးပါတယ်ဆိုတဲ့ NLD ဆိုးရလက်ထက်မှာအကျဉ်းချခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေအခြေခံခွင့်ရရဖို့တောင်းဆိုတဲ့အတွက်တရားစွဲဆိုခံရသူတွေစုစုပေါင်း600နီးပါးရှိနေပြီလို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AABBB ကထုတ်ပြန်ထားပါတယ်။နိုင်ငံသားတို့ရဲ့အခွင့်အရေးနဲ့အညီတောင်းဆိုဆန္ဒပြနေသူတွေကိုအခုအချိန်ထိဆက်လက်ဖမ်းဆီးထောင်ချတရားစွဲဆိုနေတဲ့အခြေအနေကိုတော့ AABBB ရဲ့တွဲဖက်အတွင်မှုကိုပိုကြီးကရှင်းပြပါတယ
်။စည်ရင်းအရာပေါ့နော်။အချင်းထောင်တွေကနေပြီးတော့အမှုရင်ဆိုင်နေတဲ့နိုင်ငံရေးအကျဉ်းသားက142ယောက်ရှိတယ်။ထောင်ချပြီးသားနိုင်ငံရေးအကျဉ်းသားက42ယောက်ရှိတယ်။ထောင်အပြင်ဘက်ကနေပြီးတော့အမှုရင်ဆိုင်နေရတဲ့ဟိုနိုင်ငံရေးအကျဉ်းသားက409ယောက်ရှိပါတယ်။အားလုံးပေါင်း592ယောက်ရှိပါတယ်။ဒါကဘာကိုပြတယ်လဲဆိုတော့အခါကျတော့မြန်မာနိုင်ငံရေးတိုးတက်မှုလေးကွေးနေတာကိုပြတယ်။နိုင်ငံရေးအကျဉ်းသားတွေကတိုင်းရင်းသားတွေလည်းပါတယ်။တိုင်းရင်းသားနိုင်ငံရေးအကျဉ်းသားတွေကိုအဲ့ဒီလိုခန်းနေဆိုလို့ရှိရင်ကျွန်တော်တို့အိုးသက်တယ်တဲ့နေရာတွေလည်းနောက်ရှိဖြစ်ဖြစ်နိုင်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့ AABB ရဲ့ဆောင်မုတ်ကနိုင်ငံရေးအကျဉ်းသားများရှိနေတယ်လို့အိုးသက်ပြန်တဲ့နေရာကြီးမဖြစ်နိုင်ဘူး။ဆိုတော့အခါကျတော့ကျွန်တော်တို့မဝေးသေးတဲ့အတိတ်ကတိုင်းရင်းသားတွေကိုလည်းကျွန်တော်တို့ယူဖြစ်တယ်။အရင်တုန်းကစစ်အစိုးရကဒေါက်တာစစ်ကြီးကိုဖန်ထားတယ်၊မြန်မာနိုင်ငံကိုဖန်ထားတယ်၊တိုင်းရင်းသားကောင်းဆောင်ကိုဖန်ထားတယ်။အဲ့လိုမျိုးဖန်ထားတယ်ဆိုလို့ရှိရင်အကူသက်ပြန်လဲတိုင်းမျိုးတွေအနောက်ချက်ဖြစ်တယ်။အဲ့လိုပဲနိုင်ငံတကာရဲ့ဒီပိတ်ဆို့မှုတွေပုံပြီးမြင့်တက်လာတယ်။နောက်ဖန်ရေးစည်းနေရုံနဲ့ကျွန်တော်တို့ပြဿနာကိုမဖြေရှင်းနိုင်ဘူးဆိုတော့ကျွန်တော်တို့ဒေချာတိုင်းရင်းသားယူဖို့လိုအပ်ပါတယ်။
အခုလုံးမကိုဒေါင်းတို့မျိုးဆက်တန်ကြဖွဲ့ကိုတက်မတော်ဘက်ကဆွဲချက်တွေနဲ့မြို့နယ်အသီးသီးမှာထောင်ဇက်တိုက်ချနေတဲ့အပေါ်မှာလဲလွတ်လပ်ခွင့်ကိုထုတ်ဖော်ပြောဆိုလှုပ်ရှားသူတွေစုဖွဲ့ထားတဲ့ပန်မြန်မာအဖွဲ့ကဂျွန်လ12ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြီးဒေါင်းတို့မျိုးဆက်အဖွဲ့ပေါ်တရားစွဲဆိုထားတာကိုအမြန်ဆုံးရုပ်သိမ်းဖို့နဲ့အမြန်ဆုံးလွှတ်ပေးဖို့တောင်းဆိုပါတယ်။နိုင်ငံသားတို့ရဲ့အခြေခံခွေရေးဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အရာမြမရိုးရအစင်လာတိုင်းတန်ကြပ်ထိုးပြီးအစိုးရအာဏာပိုင်ကိုထောက်ပြခဲ့ကြတဲ့အစင်လာကိုထိပါစေတဲ့လုပ်ရအဖြစ်လဲပန်မြန်မာကရှုမြင်ကြောင်းပန်မြန်မာရဲ့အတွေ့အမှုမြေမုံတွင်ကပြောပါတယ
်။ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုပိုင်ခွင့်ပေါ့နော်။အဲ့ဒီပေါ်မှာတန်ကြပ်ဆိုတာအင်မတန်အရေးကြီးတဲ့အရာတစ်ခုပေါ့နော်။ကျွန်တော်မြမရိုးရယဉ်ကျေးမှုအစင်လာတစ်ခုလေဒီလိုဟာမျိုးကြီးကိုတရားစွဲတယ်ထောင်နေချတယ်နောက်ပြီးတရားစွဲနေရမှာလဲတစ်ချိန်တစ်ခါပဲမဟုတ်ပဲပေါ့နော်အတန်းစီရောပေါ့နော်အများကြီးစွဲတယ်ဆိုတာမျိုးကဒါကျွန်တော်မြမပြည်ရဲ့တမိုင်းမှောက်တာပထမဦးဆုံးနေပါလိမ့်မယ်နော်ဒါမျိုးကြီးလောက်တာဟာဒီလွတ်လပ်စွာထုတ်ဖို့ပြောဆိုပိုင်ခွင့်ကိုချင်းချောက်တယ်လို့ကျွန်တော်ပြန်မြန်မာနေပြီးတော့ယူဆတာပေါ့နော်ယူဆရဲတုံးတက်တယ်ဒါကြောင့်ဒါမျိုးကြီးကမလုတ်တင်မလုတ်အပ်တဲ့အရာပဲပေါ့နော်အဓိကတရားစွဲအောင်သတ်မှတ်တော့ဖြစ်နေရပါတော့ဒါမျိုးလေးတွေကရုပ်သိမ်းပေးတတ်မယ်ဆိုရင်ကျွန်တော်နိုင်ငံရဲ့ပေါ့နော်လူလက်စာထုတ်ဖို့ပြောဆိုပိုင်ခွင့်ကိုလည်းသတ်မှတ်အနေနဲ့လေးစားရဲဆိုတော့ကြာတာရောက်ပါတယ်ပေါ့နော်လက်ရှိအစိုးရတွားနေတဲ့အမျိုးသားပြင်ကြားစစ်ရေးမှလည်းအများကြီးအထောက်အကူပြုနိုင်တဲ့အနေအထားတွေတွေ့ရတယ်ဒါကြောင့်ကျွန်တော်ကလည်းဒီသတ်မှတ်အနေနဲ့ပေါ့နော်ဒီလိုတရားစွဲဆိုမှုကိုရုပ်သိမ်းပေးဖို့ပဲကျွန်တော်ကမြစ်တာရက်ခံတောင်းဆိုတာဖြစ်ပါရဲ့ဗျာ
လူလက်စွာထုတ်ဖော်ပြောဆိုခွင့်ကိုရာဇဝတ်မှုတစ်ခုလို့သဘောထားနေတာဟာဒီမိုကရေစီစနစ်ဖော်ဆောင်နေတဲ့အရသာအစိုးရလက်ထက်ဒီမိုကရေစီစံနှုန်းတွေပေါ်မေးခွန်းထုတ်စရာဖြစ်လာတယ်လို့လည်းနိုင်ငံရေးကျင်းသားလွတ်မြောက်ရေးဦးဆောင်လှုပ်ရှားသူကိုပိုကြီးကထောက်ပြပါတယ
်မြန်မာနိုင်ငံမှာလူလက်စွာပြောဆိုမှုဆိုလို့ရှိရင်ရာဇဝတ်မှုဖြစ်နေတဲ့အစင်မှာရှိနေတယ်ဒေါင်းတို့မျိုးဆက်ကောငကိုရေရကောမဖမ်းတင်တော့ဘူးဆိုတော့ဆက်ပန်းတဲ့ဟိုနိုင်ငံရေးကုန်စည်ကတိုက်ပြီးတော့အရန်ကြဆင်းနေတာဖြစ်တယ်အခုလိုမျိုးအမှုကတူနေတဲ့အမှုတွေကိုဟိုဘက်ဟိုတရားရုံးကချက်တယ်ဒီတရားရုံးကချက်တယ်ဆိုတဲ့အခါကျတော့ကျွန်တော်နိုင်ငံရေးကုန်လိတ်ကောင်ကိုပို့ပြီးတော့ရုပ်ဆိုးနေတာလို့အဖတ်တယ်ပါပါဖန်လိုက်စီးတဲ့ယုံတဲ့ပြဿနာကြီးကပြေပြေသွားတော့မဟုတ်ဘဲနဲ့ပြဿနာတွေပုံမှုဆိုးသွားသွားစေရပဲရှိတယ်ဆိုတော့အခါကျတော့ကျွန်တော်တို့ဒီအစိုးရကောဒီတက်မတော်ကောတာဝန်ရှိတဲ့သူတွေကသိစရာကံကြွချေရှင်းဖို့တို့သူပြေတဲ့အခါကျတော့ဒီလူငယ်တွေရဲ့လုံအားတွေကျွန်တော်တို့တိုင်းပြည်အတွက်အကြံကိုဆုံးရှုံးတော့လည်းမရှိတယ်သူတို့ကိုထောင်ပေါင်းတွေလှုပ်ပေးပြီးတဲ့အခါကျတော့သူတို့ရဲ့လုံအားတွေကိုတိုင်းပြည်တို့အသုံးချဖို့ပြုတယ်
လက်ရှိ COVID-19 ကမ္ဘာကရောဂါဖြစ်နေတဲ့အချိန်မြန်မာနိုင်ငံတွင်းအကျဉ်းထောင်အကျဉ်းစခန်းတွေမှာအကျဉ်းသားဥယျာဉ်ထူထပ်များပြားလွန်းနေတာကျန်းမာရေးဆောင်ရှောက်မှုလုံလောက်စွာမရတာအဟာရမပြည့်ဝတာတကူရေးတန်ရှင်းမှုအတွက်လုံလောက်တဲ့ပတ်ဝန်းကျင်မရှိတာတွေကြောင့်အကျဉ်းထောင်တွေမှာ COVID-19 ကူးစက်ဖို့လွယ်ကူနေပြီးအထူးစိုးရိမ်ရတဲ့အခြေအနေရောက်နေတာကြောင့်တာဝန်ရှိသူတွေအလေးထားလှုပ်ဆောင်ပေးဖို့ကိုလည်း AABB အပါအဝင်အကျဉ်းသားရေးလှုပ်ရှားသူတွေကထောက်ပြပြောဆိုနေကြပါတယ်ရှင်ကျွန်မစုမမ